ပြည်တွင်းနိုင်ငံရေးမတည်ငြိမ်တာကြောင့်အိန္ဒိယမြန်မာနယ်စပ်ကမဏိပူရပြည်နယ်မိုးရေးမျိုးဘက်ကိုမြန်မာနိုင်ငံသား2000လောက်ရောက်ရှိခိုးလုံနေချိန်မှာအိန္ဒိယရဲတပ်ဖွဲ့ကလိုက်လံရှာဖွေစစ်ဆေးနေပါတယ်။ဒီလိုလိုက်လံစစ်ဆေးနေရတဲ့အခြေအနေကိုမိုးရေးမျိုးမှာရောက်ရှိနေတဲ့ကူကီအမျိုးသမီးဆိုင်ရာလူ့ခွင့်ရေးအဖွဲ့ကတာဝန်ရှိသူက VOA ကိုအခုလိုပြောပါတယ်
။အိန္ဒိယရောက်ပေါ့နော်စစ်ဆေးနေတာကတော့မှန်တယ်ပေါ့နော်။သူတို့စစ်တာကတော့ဟိုးအောက်ကကဟိုပန်ငယ်နာပန်ငယ်ဂျန်လို့ခေါ်တယ်အဲ့ဒီနံပါတ်2ဒီထက်ကနေစစ်တာစစ်တာတော့တော့ရှော့စစ်စစ်မှာတဲ့
ဒီလိုစစ်ဆေးတာဟာဒီလာပိုင်းအတွင်းအိန္ဒိယနိုင်ငံထုတ်တပ်သေးကန်ကက်အတူကင်ဆောင်ထားသူမြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံရတာနဲ့ဆက်ဆက်နိုင်ရောင်းလဲသူ့အမြင်ကိုအခုလိုဆက်ပြီးပြောပါတယ
်ဘာကြောင့်အလိုလုပ်လာလဲဆိုတော့ပြီးခဲ့တဲ့အရက်တရားပေါ့ဒီနော်အိန္ဒိယအိုက်ကတ်ဒီအတူတိုင်ပြီးတော့မှအဲ့မှာဆိုရှယ်ဘူလမ်ကားကတော့လည်းဖွဲ့ပြီးဒီရောက်24ရောက်ကိုတခါအဲ့ခိုးရင်းထားပြီးဂိတ်ပါလေနော်အဲ့ဒီမှာသူတို့ဖမ်းမိတယ်ပြီးတော့နောက်တစ်ရက်မှာပဲတက်တိုက်ဆိုင်ဆိုင်အဲ့ဒီလူ9ယောက်တခါပြန်ဖမ်းတယ်အဲ့ဒီဟာမတိုင်ခင်မှာလည်းတခါပြန်ပြီးတော့ဟိုလေစိတ်မှာပေါ့နော်ဒီ Infar Airport မှာလည်းပဲတခါဒီအိုက်ကတ်အတူနဲ့ပေါ့ဒီနော်အဲ့ဒါဟိုစာလေးရင်းစီးလို့လို့တဲ့မြန်မာနိုင်ငံသားတွေပေါ့အဲ့ဒါမတွေ့ရပေါ့အဲ့ဒီအချိန်ကြောင့်ပေါ့နော်ဒီလိုမျိုးဖြစ်နေတယ်လို့တော့ဒီတော့မများတော့ထင်နေကြတာပေါ့ဒီနော
်လူ40ကျော်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ Infar မြို့မှာနေထိုင်တဲ့ဦးသိန်းကအခုလိုပြောပါတယ
်ဟိုနေ့ကရကန်းသမား24ယောက်ကဝင်လာတာပေါ့နော်အဲ့ဒီမတိုင်ခင်မှာ15ယောက်လေရင်ကုန်းမှာအဲ့ဒါလေတီးချိန်နဲ့တွန်းစာကလေးချိန်တွေမှာကျော်ကြံပူကနေပြီးတော့အလိုဝင်လာအဲ့ဒါလေရင်ကုန်းမှာမိလိုက်တော့ယောက်ျားလေး14ယောက်မိန်းကလေးတစ်ယောက်နဲ့သူတို့က UNHCR နေနိုင်ငံသားထွက်ဖို့အစီအစဉ်ကိုလုပ်တာအဲ့ဒါလေသူတို့ဒီမပုံတေလွာမျိုးအသားလိုခုနောက်ပိုင်းခေါ်တဲ့ကတ်ဟာအဲ့ကောင်အတူနဲ့သူတို့လာလိုက်တယ်ပိုနေက24ယောက်ဟာလေအတူနဲ့လာတယ်သူတို့ကရကန်းရက်မှာအများစုကကျော်ရကျန်ပူမှာနောက်ထပ်နေပါလီ၄ယောက်ဟာလည်းအတူနဲ့ဝင်တဲ့ဈေးရုံလာပ
ြအဒါလို့ခေါ်တဲ့ကက်ဟာအိန္ဒိယနိုင်ငံမှာနေထိုင်သူတွေကိုလက်ရှိအစိုးရလက်ထက်မှာထုတ်ပေးတဲ့တပ်ပေကန်ကက်ဖြစ်ပါတယ်လက်ရှိမိုးရေးမြို့မှာဆစ်ဆဲနေတာဟာကက်သဲလက်နက်ကင်တွေကဘုံခွဲမယ်ဆိုတဲ့သတင်းကြောင့်လို့ပြောဆိုတာတွေရှိနေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးအိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့အောက်တိုဘာလ၁ရက်နေ့ကအမျိုးသမီး၁ယောက်အပါအဝင်၁၄ယောက်ကိုအင်ဖာလေရင်ခွင်မှာ6ရက်နေ့မှာတော့အမျိုးသမီး14ယောက်နဲ့ကလေး3ယောက်အပါအဝင်လူ24ယောက်ကိုမိုးရေးမြို့အနီးစစ်ဆေးရေးဂိတ်မှာနဲ့7ရက်နေ့ကတော့အမျိုးသမီး3ယောက်အပါအဝင်လူ4ယောက်ကိုစစ်ဆေးရေးဂိတ်မှာအဓာခေါ်တပ်သေးကန်ကက်အတူနဲ့ဖမ်းဆီးရမိကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံမဏိပူရန်နဲ့မီဇိုရန်စတဲ့ပြည်နယ်တွေကိုမြန်မာနိုင်ငံသားတွေဝင်ရောက်ခိုးလုံနေတာရှိနေတာပါလောလောဆယ်မဏိပူရပြည်နယ်မှာတော့2000နီးပါးရှိပြီးမီဇိုရန်ပြည်နယ်မှာတော့ခန့်မှန်းခြေ12000လောက်ခိုးလုံနေရလဲဖြစ်ပါတယ်ခင်ဗျာ